အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတဖြစ်လာသူဂျိုးဘိုက်ဒန်လက်ထက်မှာအမေရိကန်နဲ့မြန်မာဆက်ဆံရေးဟာအတော်လေးတိုးတက်လာမယ်လို့ပြည်တွင်းလေလာသုံးသပ်သူတွေကမျှော်လင့်ကြပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဇောင်းပေးလာမယ်သမ္မတဖြစ်တာကြောင့်မြန်မာပြည်တွင်းဒီမိုကရေစီရေးတွေနဲ့ပတ်သက်လို့အရင်ကထပ်ပေါ်ထောက်ပြဝေဖန်တာတွေရှိနိုင်ပေမဲ့နိုင်ငံပြုပြင်ပြောင်းလဲရေးအကောင်ပေါ်လက်တွဲလှုပ်ဆောင်တဲ့အကြောင်းပြည်တွင်းနိုင်ငံရေးလေလာသုံးသပ်သူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြတာကိုကျွန်မမေခစူးစီးတင်ပြထားပါတယ်။အသက်88နှစ်အရွယ်ရှိပြီးအမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်လာသူဂျိုးဘိုက်ဒန်လက်ထက်မှာအမေရိကန်နဲ့မြန်မာဆက်ဆံရေးဟာအတော်လေးတိုးတက်လာမယ်လို့ပြည်တွင်းလေလာသုံးသပ်သူတွေကမှတ်ချက်ပြုခဲ့ကြတာပါမြန်မာမဟာဗျူဟာနဲ့မူဝါဒလေလာရေးအင်စတီကျူ ISB မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကတော့ဒီမိုကရက်တွေဦးဆောင်မဲ့အမေရိကန်အစိုးရတဲ့လက်ထက်မှာအမေရိကန်ပြည်ရင်းညီညွတ်ရေးကိုဇောင်းပေးလှုပ်ဆောင်သွားဖို့ရှိတယ်လို့သူကရှုမြင်ပါတယ်။တချိန်တည်းမှာပဲသမရဟောင်းလက်ထက်ကအားနေခဲ့တဲ့နိုင်ငံသားဆက်ဆံရေးကိုပုံပုံမြင့်တင်လာဝဲရှိပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးကတော့ဆက်လက်တင်းမာနိုင်တယ်လို့နိုင်ငံတကာဆက်ဆံရေးကိုအလေးထားလှုပ်ဆောင်လာနိုင်ပွဲရှိရဲလို့သူကသုံးသပ်ပါတယ်
။သမရဒီဂျိုးဘိုက်ဒန်အနေထားကြည့်မယ်ဆိုတဲ့အခါကျတော့သူ့မှာတခြားအလုပ်တွေတော့အများကြီးရှိတယ်เนาะအထူးသဖြင့်တော့သူ့ရဲ့ပြည်တွင်းရေးကိစ္စမှာ unity ပေါ့เนาะညီညွတ်ရေးကိစ္စတွေတိုင်းပြည်တွင်းကိစ္စတွေတော်တော်ပြောင်းလဲရအောင်မဲ့အနေအထားရှိပါတယ်အဲ့တော့နိုင်ငံတကာဘက်အပိုင်းမှာကြတော့သူကကျွန်တော်တို့ multilateralism လို့ခေါ်တဲ့နိုင်ငံစုံပေါ့เนาะပြန်လည်ပေါင်းစည်းမှုကိစ္စတွေကိုသူလုပ်ဖို့ရှိတဲ့အနေအထားရှိတယ
်သမ္မတဂျိုးဘိုက်ဒန်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဇောင်းပေးလာမဲ့သမရဖြစ်တယ်လို့အများကရှုမြင်ကြပြီးမြမပြည်တွင်ဒီမိုကရေစီရေးတွေနဲ့ပတ်သက်လို့အရင်ကထပ်ပိုထောက်ပြဝေဖန်တာတွေရှိလာနိုင်တယ်လို့ဥအောင်သူငိမ့်ကမြင်ပါတယ်ဒီလိုအချိန်မှာတိုင်းပြည်အနေနဲ့ဒီမိုကရေစီလမ်းကြောင်းကိုရှေ့ဆက်ဖော်ဆောင်ရေးအမေရိကန်နဲ့ဆက်ပြီးလက်တွဲဖို့သူကအကြံပြုသလိုအမေရိကန်နဲ့နှစ်နိုင်ငံဆက်ဆံရေးတိုးဖို့ပြင်ပအဖွဲ့အစည်းတွေအကူအညီရယူဖို့လိုအပ်တယ်လို့လည်းသူကထောက်ပြပါတယ
်နိုင်ငံညာကြီးဝန်ကြီးဌာနမှာဆိုလို့ရှိရင်ဟိုသီးသန့်ဥဒေသနာလုံးပဲပို့ပြီးတော့သိရှိအောင်ပို့ပြီးတော့မဟာဗျူဟာဆွဲနိုင်အောင်ဆိုတော့ခါမျိုးတွေလိုအပ်ပါတယ်နောက်တစ်ခုကကြတော့အမေရိကန်နိုင်ငံကြီးကိုကျွန်တော်တို့ကြည့်မယ်ဆိုရင်အရေးပါတာကလော်ဘီကုမ္ပဏီကြီးတွေကသိအရေးပါပါတယ်ဒီအစိုးရအသစ်ကိုဝင်ရောက်ထိုးဖောက်ခြင်းနဲ့ဆိုရင်ဝေးရနေပြီးတော့ကြေညာချက်တွေထုတ်နေရုံပလန်ပြီးတော့မိကုံပြောနေရုံနဲ့ရတာမျိုးမဟုတ်ဘူးအဲ့တော့အဲ့ဒီလော်ဘီဖမ်းတွေကိုလည်းကျွန်တော်တို့ဘယ်လိုသုံးနိုင်မလဲပေါ့ကိစ္စမျိုးတွေကတော့တေချာစဉ်းစားသင့်တဲ့ကိစ္စတွေလို့ထင်ပါတယ်
အမေရိကန်အစိုးရတက်ကလူခွင့်ရေးပိုင်းဦးစားပေးလာမယ်ဆိုရင်ရခိုင်ဒေသကရိုဟင်ဂျာအရေးပိုင်းမှာမြန်မာကိုဖိအားပို့ပေးလာနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုမြန်မာအစိုးရဘက်ကတရားဝင်လက်ခံထားခြင်းမရှိပေမဲ့ပြန်လည်လက်ခံရေးပိုင်းကိုတော့လှုပ်ဆောင်ဖို့ပြင်နေတာတွေရှိပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်ဖိအားဖြစ်လာနိုင်ပွဲရှိပေမဲ့အရင်ကထပ်ပို့ပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့ထောက်ပြလာသူကတော့နိုင်ငံသားရေးနဲ့မြန်မာနိုင်ငံရေးလေလာတုံ့ဒေါက်တာခင်စောဝင်းပါအ
မေရိကကဒီမိုကရေစီရေးမှာဆိုလို့ရှိရင်တော့88တရားကိုပါဝင်ခဲ့တာတော့သူ့ကိုခြံခဲ့လို့မရဘူးလက်ယူရှာလို့မရဘူးသူသဖြင့်အမေရိကန်နဲ့ဆက်ဆံရေးကိုပြန်တည်ဆောက်ပါမယ်ပြတ်သွားတာမဟုတ်ဘူးထိုင်းနေခဲ့တာနောက်တက်လာမဲ့အစိုးရကအမေရိကန်နဲ့ဟိုထိုက်တီးသွားမျိုးပေါ့ဒါမှလည်းဝန်ကြီးအဆင့်ပေါ့မြန်မာပြည်မှာပဲဖြစ်ဖြစ်ဟိုဝါရှင်တန်မှာဖြစ်ဖြစ်ပြည့်ဖို့တင်တယ်
နိုင်ငံဆက်ဆံရေးပိုင်းပိုတိုးတက်တာကိုမြင်စေခြင်းသူနောက်တစ်ယောက်ကတော့လူခွင့်ရေးနဲ့အမျိုးသမီးရေးလှုပ်ရှားနေတဲ့ Triangle အမျိုးသမီးအဖွဲ့ကိုတည်ထောင်သူဒေါခင်လေးပါ
နိုင်ငံညာရေးမူဝါဒဟာဖွင့်ဝင်လင်းပြောရရင်တော်တော်အားနည်းတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒီအတွက်ဒါကိုအမြန်ဆုံးပြန်နေတုံ့တက်တင်တယ်လို့ထင်တယ်ဒီမိုကရေစီရေးလူခွင့်ရေးကိုအားပေးတာကိုကျွန်တော်တို့ကအစိုးမြင်လို့မရဘူးမှန်မှန်ကန်ကန်တုံ့တက်ပြီးတော့အကောင်းဆုံးနည်းနဲ့ပြည်သူလည်းမနစ်နာတိုင်းပြည်လည်းမနစ်နာမယ်ညီညွတ်ဖို့တော့တောင်းဆိုရတဲ့နိုင်ငံကောင်းဆောင်တွေကပြန်လေတုံ့တက်မှုတွေနဲ့နိုင်ငံဆက်ဆံရေးကိုပြန်ကောင်းအောင်ထူထောင်ပြင်တယ်လို့ကျွန်တော်တို့ထင်ပါတယ်ဆို
အမေရိကန်အစိုးရအဖွဲ့အစ်စ်မှာနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရထားခြင်းခံရသူတိုနီဘလင်ကန်ဟာမြမအရေးနဲ့မစိမ့်သူဖြစ်တယ်လို့တခြားယာဒူးတာဝန်တွေအတွက်ရထားသူတွေထဲမှာလည်းမြမအရေးနဲ့ယင်းသည့်သူတွေပါဝင်နေပါတယ်ဒါကြောင့်လေဒီအမေရိကန်အစိုးရအဖွဲ့အစ်စ်နဲ့မြန်မာနိုင်ငံရဲ့အကြဆက်ဆံရေးဘလို့ရှိလာမလဲဆိုတာကိုလေလာသူတွေကစောင့်ကြည့်နေကြတာပဲဖြစ်ပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။